အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတန်တို့ဟာကီယက်ကိုတနင်္ဂနွေနေ့မှာလာရောက်မှာဖြစ်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကစနေနေ့မှာသတင်းတောက်တွေကိုပြောပါတယ်။ဒါဟာရုရှားကဖေဗရီ24ရက်ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ခြင်းကစပြီးပထမဆုံးအမေရိကန်အရာရှိတွေယူကရိန်းကိုသွားရောက်မှာလည်းဖြစ်ပါတယ်။ဒီခီးစင်နဲ့ပတ်သက်ပြီးအမေရိကန်အရာရှိတွေဘက်ကတော့အတည်ပြုချက်မထုတ်ပြန်သေးပါဘူး။တနင်္ဂနွေနေ့ကြာရောက်မဲ့ Orthodox Christian ဘာသာဝင်တွေရဲ့ Easter ပွဲတော်မှတိုင်ခင်ယူကရိန်းကတနင်္ဂနွေလုံးအတိုင်းအတာနဲ့ညမထွက်ကာဖျူးအမိန်ထုတ်ပြန်ထားချိန်မှာပဲယူကရိန်းအရှေ့ပိုင်းဒေသတကြောမှာထိုးစစ်တွေပြန်ပြီးလုပ်မယ်လို့ရုရှားတပ်တွေကကြေညာခဲ့ပေမဲ့တိတာတဲ့အောင်မြင်မှုတော့မတွေ့ရကြောင်းဗြိတိန်အရာရှိတွေကစနေနေ့မှာပြောပါတယ်ယူကရိန်းစိတ်ကမ်းမြို့မာရီယိုပိုမှာတော့အရက်သားတွေကိုကယ်ထုတ်ဖို့အတွက်စ조사ခဲ့ပေမဲ့ရုရှားတပ်တွေရဲ့တားဆီးမှုခံရကြောင်းမာရီယိုပိုမြို့တာဝန်ခံကပြောပါတယ်ကယ်ထုတ်ဖို့တတ်မှတ်ထားတဲ့နေရာကိုဒေသခံ200လောက်လာရောက်စုဝေးခဲ့ပေမဲ့ရုရှားတပ်တွေကအစုမခံတဲ့အပြင်ဒေသခံတချို့ကိုတော့ရုရှားထိန်းချုပ်ထားတဲ့ဒေသကိုသွားမဲ့ကားတွေပေါ်ကိုတက်ခိုင်းနေတယ်လို့လည်းပြောပါတယ်။ယူကရိန်းတောင်ပိုင်းဖင်လန်နဲ့စိတ်ကမ်းမြို့ဖြစ်တဲ့အိုဒက်ဆာမှာလည်းစနေနေ့ကရုရှားဘက်ကမစ္စိုင်းဒုံးကြီး6ဆင်းနဲ့မနဲ့ပစ်ခတ်ခဲ့တဲ့အတွက်5ဦးသေဆုံးခဲ့ရတယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့အမေရိကန်နဲ့ဥရောပနိုင်ငံတွေကနေယူကရိန်းတပ်တွေအတွက်လက်နက်တွေပေးပို့နေတဲ့အိုဒက်ဆာစိတ်ကမ်းကိုသူတို့တပ်တွေကမစ္စိုင်းဒုံးနဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းအရာရှိတွေကတော့ယူကရိန်းမှာချက်ဆုံးခဲ့တဲ့ရုရှားစစ်သည်ဟာ2000ကျော်နေပြီလို့စနေနေ့ကပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကလည်းစနေနေ့မှာပဲစစ်ပွဲအဆုံးသတ်ရေးဆွေးနွေးဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကိုထပ်မံတောင်းဆိုလိုက်ပါတယ်။